နိုင်ငံတော်ဝန်ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေကြောင့်တိစုံသူတွေရာချီရှိပြီးနေပြီမလဲဆန္ဒပြတဲ့သူတွေကတော့ပုံမှန်တိုင်းဆက်ပြီးတော့ချီတက်ဆန္ဒပြနေကြဆဲဖြစ်ပါတယ်မော်ရမျိုးကစီဒီအမ်လို့ရှာမှုမှာပါဝင်တဲ့တော်ရာရှိတိစုံခဲ့တာပါဝင်မနေ့ကကလေးမျိုးမှာတပိတ်ဆက်ကြောင့်အကြမ်းဖက်ဖြိုခွဲခဲ့ရပ ီကအကြမ်းဖက်ပစ်ခတ်ဖြိုခွဲလို့တည်ဆုံသူတွေရှိခဲ့ပြီးတော့ဒီကနေ့ထပ်ပြီးတော့တည်ဆုံသွားရသူတွေလည်းရှိနေပါတယ်။မနေ့ကအကြမ်းဖက်ပစ်ခတ်မှုတွေကြောင့်တည်ဆုံသူက9ဦးထိရှိနေခဲ့ပြီးတော့တည်ဆုံသူတွေက4ဦးကတော့စစ်ဆေးရုံမှာပဲရှိနေသေးတယ်လို့မနေ့ကဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်
။မနေ့ကကြာသွားတာကကျွန်တော်တို့မနေ့ညအထိပေါ့နော်ကွန်ဖာဖြစ်တာ3ရောက်အဲ့ဒါနဲ့ဒီမနေ့မှာဆိုရင်4ရောက်ဆိုပြီးတော့စစ်ဆေးရုံကပြောတယ်ပြီးတော့တယောက်ကြတော့ကျွန်တော်တို့ချင်းပြည်နယ်ထိန်းစံကပေါ့နော်အသက်16နှစ်အရွယ်အဲတယောက်ပါတယ်ပြီးတော့ကျန်တဲ့အလောင်း3လောင်းကိုတော့အမီမသိဘူးပေါ့နော်ဘယ်ကလဲဆိုတော့မသိရသေးဘူးပြမနေ့က3ရောက်ဒီနေ့ကထပ်တော့4ရောက်ဆုံးပြည့်တဲ့ထဲမှာစုစုပေါင်းအကုန်လုံးကြဆုံးတာကတော့9ရောက်ပေါ့နော်မနေ့ကကြတော့3ရောက်ကြတော့ကျွန်တော်တို့ဟိုဒီပြည်သူတွေကယူလို့ရတာပေါ့နော်ကျန်တဲ့4လောင်းကိုကြတော့စစ်သက်ကားနဲ့တင်သွားတယ်လို့တော့ဘေးနာမြင့်မြင့်တွေ့တဲ့လူကလူကပြောတယ်ဗျဟုတ်ကဲ့ဒီနေ့မှာကျတော့စစ်ကြောင်းကကျွန်တော်တို့မရက်ဘူးခင်ဗျာဟိုကအရှိစစ်ကြောင်းကစစ်ကြောင်းနဲ့အနောက်စစ်ကြောင်းစစ်ကြောင်းဆိုပြီးတော့နှစ်ကြောင်းပြန်ဖြတ်တယ်ဗျဒီနေ့လဲဆိုတော့ကျွန်တော်တို့ကအငင်းချမ်းစွာသာနာပြနေဒီတဲ့ဟာကိုသူတို့ကစစ်တနတ်ကြီးတွေနဲ့ကွာနဲ့ပြစ်တဲ့ခါကျတော့စိတ်ထဲမှာတော့ဒီဟာကိုမခံမရက်ဖြစ်ပြီးတော့စိတ်တော့မကောင်းဘူးဗျပြီးတော့သူတို့ဒီလုံသူတို့ရဲ့လုံရက်ပုံလဲကျွန်တော်တို့ငယ်အမေနဲ့အယံရှုတ်ချတယ်ဗျ
မနေ့ကကြမ်းဖက်ဖြုတ်ခွဲခံရတဲ့ကလေးမျိုးတပိတ်စစ်ကြောင်းကိုချင်းပြည်နယ်ကလူငယ်တွေကလည်းပါဝင်အားဖြင့်ပေးကြပါတယ်။ကလေးမျိုးတပိတ်စစ်ကြောင်းအကြမ်းဖက်ဖြုတ်ခွဲခံရမှုကြောင့်တည်ဆုံသွားရသူတွေထဲမှာချင်းလူငယ်တွေလည်းပါဝင်ပါတယ်။မနေ့ကကြာဆုံးသူတချို့ဒီကနေ့ဇာပနာပြုလုပ်ပြီးတော့တင်ကြပါပါတယ်။မတ်လ15ရက်နေ့ကစီရီယာမှာပါဝင်တဲ့ရင်းမပင်မျိုးကတစ်တောဦးစီးဌာနကတော်ကောင်ကိုထွန်းထက်အောင်လက်နက်ကင်တပ်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်ခံသွားရပြီးညှဉ်းပန်းနှိပ်စက်မှုကြောင့်ဥက္ကောက်မှာဒဏ်ရာရခဲ့ပါတယ်ဒီကနေ့မနက်မှာတော့မန္တလေးစေယုံကြီးမှာတည်ဆုံသွားတယ်လို့မုံရွာလူမှုဒပိတ်တိုက်ပွဲဥဆောင်ကော်မတီကတာဝန်ရှိသူတဦးကပြောပြပါတယ
်ရင်းမပင်မျိုးနယ်တစ်တောဦးစီးဌာနကတော်ကောင်ပေါ့နော်အသက်ကတော့24နှစ်လောက်ရှိပါတယ်ဖမ်းခံရတာကတော့15ရက်နေ့စစ်ကြောင်းတိတ်စစ်ကြောင်းပြီးတော့လူစုခွဲပြီးပြန်ရတဲ့အချိန်မှာဖမ်းထားတာပေါ့နော်ဆိုတော့ဖမ်းခံရပြီးတော့သူ့ကိုရိုက်နှက်တာတွေလုပ်တယ်လို့ကျောင်းပြရတယ်ဒီကောင်းမှတန်းဟာပြင်းပြင်းထန်ထန်ရသွားတဲ့အတွက်ပြန်လွတ်ပေးလိုက်တယ်အဲမောင်ရဆေးဟုံကြီးမှကုတယ်သူကောင်းမှသွေးချေတာကတော်တော်ချင်းနေဆိုရတဲ့မောင်ရမှာနိုင်တော့ဘူးဆိုပြီးတော့မန်လေးဆေးဟုံကြီးကိုထပ်လွှဲပါတယ်ကွာအခုဒီနေ့မနက်မှာတော့မန်လေးဆေးဟုံကြီးမှာကြာဆုံးသွားပြီဆိုတာကျွန်တော်တို့သိလိုက်ရတာပေါ့နော
်မုံရမျိုးကတပိတ်စစ်ကြောင်းကိုလက်နက်ကိုင်တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာနဲ့ဖမ်းဆီးရိုက်နှက်မှုကြောင့်တေဆုံးသူကတော့17ဦးထိရှိနေပါတယ်ကိုထွန်းထောင်ကမုံရမျိုးရဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုမှာလက်နက်ကိုင်တွေရဲ့ညှဉ်းပန်းနှိပ်စက်မှုကြောင့်တေဆုံးခဲ့ရတဲ့ပထမဆုံး CDM ဝန်ထမ်းလည်းဖြစ်ပါတယ်ဒီကနေ့မုံရမျိုးရဲ့တပိတ်စစ်ကြောင်းတွေကတော့ပုံမှန်အတိုင်းထွက်ခဲ့ပါတယ်ဒီကနေ့မှာတော့မုံရပညာရေးကောလိပ်မှာစစ်ရင်အား100ဝန်းကျင်လောက်တက်လာဆွဲထားတယ်လို့မုံရလူမှုသပိတ်တိုက်ပွဲဦးဆောင်ကော်မတီကတာဝန်ရှိသူတူကပြောပြပါတယ
်ကျွန်တော်လည်းပုံမှန်စစ်ကြောင်းတိုင်းရှိတတ်ကြတယ်သူတို့ဘက်ကလည်းလိုက်ပြီးဖြုတ်ဖြတ်မှုကြိုးစားတယ်ဒါပေမဲ့နှစ်ဖက်ကထိတ်တိုက်ဆုံတာမျိုးမရှိဘူးအဲ့တော့ AACC ပဲတင်လိုက်နိုင်တယ်ဒီကနေ့နည်းနည်းထူးခြားဖြစ်ရလို့ပြောရင်တော့ကျွန်တော်တို့ဒီစစ်ကြောင်းထွက်တဲ့ရက်တွက်နဲ့မလားမကမ်းမှာရှိတဲ့ပညာရေးကောလိပ်ထဲကိုတို့တက်ဝင်ဆွဲလိုက်ပြီးတော့ကျွန်တော်တိထားတယ်။အရင်တုန်းကမုံရတက်ကတူနဲ့မုံရစီဝါကြီးတက်ကတူနှစ်ခုမှပဲတို့တက်ဆွဲထားတယ်။အခုဒီကနေ့အချိန်ကြီးရဆိုရင်ပညာရေးကောလိပ်ကိုပါတို့တက်ဝင်ဆွဲလိုက်တဲ့တော့ဖြစ်လာပါတယ်ခင်ဗျ။အဲအားကတော့ကျွန်တော်တို့အကြမ်းမြင်တူရတဲ့လောက်ကဒီနေ့တက်ဆွဲတဲ့အစီအမဆိုရင်ကျွန်တော်တို့စစ်သားရေးက6စီးလောက်ကိုကျွန်တော်တိရတယ်ပေါ့နော်။အရေးအတွက်ကတော့ကျွန်တော်တို့ဟိုတိတ်အများကြီးတော့မဟုတ်ဘူး100ဝန်းကျင်လောက်လိုပဲတိထားရတယ်ခင်ဗျ။
မုံရမှာတော့ဆန္ဒပြပွဲတွေကြောင့်ဖမ်းဆီးခံရသူက80ဝန်းကျင်လောက်ရှိနေပါပြီ။ဒီကနေ့မှာတော့30ဝန်းကျင်လောက်ပြန်လွှတ်ပေးလိုက်တယ်လို့ဆိုပါတယ်။ရာဇဝတ်ကြီးပုံမှန်905ကကြီးနဲ့တရားစွဲခံထားရတဲ့အဲ့ဒီဖမ်းဆီးခံရသူ30ကိုအမှုရုံးသိမ်းခွင့်ပေးလိုက်ပြီးအပြည့်အပြည့်လွတ်မိန်ပေးပြီးပြန်လွှတ်ပေးခဲ့တယ်လို့မုံရခရိုင်ရှင်းနေများကွန်ရက်ကပြောပါတယ်။မန္တလေးမှာလည်းဒီကနေ့ပုံမှန်အတိုင်းချီတက်ဆန္ဒပြခဲ့ကြပြီးတော့ညနေပိုင်းမှာတော့တပိတ်စစ်ကြောင်းတွေကိုလက်နက်ကင်တပ်ဖွဲ့တွေကပိတ်ဆို့ထားပါတယ်။ဒီကနေ့စကိုင်းမြို့မှာတော့လူမဲ့တပိတ်ဗမော်မြို့မှာတော့အတန်တိတ်တပိတ်စသဖြင့် နိုင်ငံတော်ဝန်ကမြို့နယ်တိုင်းလူလူမှာပုံစံမျိုးစုံနဲ့ဆရာနာရှင်ဆန့်ကျင်ရေးလူလူဆန္ဒပြနေကြပါတယ်။နိုင်ငံတော်ဝန်ကဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြလှူရှားမှုတွေနေစဉ်ရှိနေတယ်လို့ဆန္ဒပြသူတွေကိုအကြံဖတ်ဖြိုခွဲမှုကလည်းနေစဉ်ရှိနေတာပါ။လက်နက်ကင်တပ်ဖွဲ့ရဲ့အကြံဖတ်တိုက်ခတ်ဖြိုခွဲမှုကြောင့်တနင်္ဂနွေတိုင်းတာနဲ့တည်ဆုံသူကနေစဉ်နဲ့အမြင်မြင့်တ